အီရန်ပေါ်မှာစီးပွားရေးတန်ခတ်အရေးယူမှုကိုမကြာခင်မှာပဲတိတိတတ်တတ်တုံ့ပြန်တော့မယ်လို့သမ္မတဒေါ်နယ်ထရမ့်ကဗိုလ်တပူးနေမှာပြောကြားလိုက်ပါတယ်။အီရန်အစိုးရရဲ့နျူကလ িয়ার လက်နက်တီထွင်ထုတ်လုပ်မှုတွေကိုထိန်းချုပ်ဖို့အတွက်ရည်ရွယ်တဲ့နိုင်ငံတကာ2015စာချုပ်ကိုအီရန်ကချိုးဖောက်ပြီးနျူကလ িয়ার ကိုအကြောင်းပြအကြက်ကင်နေတယ်လို့အမေရိကန်ကဆွဆွဲထားချိန်မှာအခုလိုပိတ်ဆို့တန်ခတ်မှုတွေတိုးမြှင့်ချမှတ်ဖို့သမ္မတထရမ့်ကပြောကြားလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကထရမ့်နှုတ်ထွက်ခဲ့တဲ့ဒီစာချုပ်ပါကန့်သက်ချက်တွေကိုကျော်လွန်ပြီးယူရိနီယမ်တန့်စင်မှုတွေလုပ်နေတာကိုအီရန်ဘက်ကဝန်ခံခဲ့ပြီးဖြစ်ပါတယ်။လွန်ခဲ့တဲ့၄နှစ်နိုင်ငံတကာနျူကလ িয়ার သဘောတူစာချုပ်ချုပ်ဆိုခြင်းကအီရန်ကိုပေးဆက်ရရှိတဲ့ငွေကိုပြန်ပေးပေးပါမယ်လို့သမ္မတအိုဘားမားအဆိုအရနဲ့အဲ့ဒီချိန်ကနိုင်ငံခြားရေးဝန်ကြီးဖြစ်သူဂျွန်ကယ်ရီတို့သဘောတူခဲ့တဲ့ဒေါ်လာဘီလီယံပေါင်း150တန်ဖိုးရှိပြီးတိတ်ကိုညံဖြစ်လာတဲ့သဘောတူညီချက်ကိုလုံးဝချိုးဖောက်ရရောက်တဲ့အနေနဲ့အီရန်ဟာယူရိနီယမ်တန့်စင်မှုတွေကိုလျှို့ဝှက်စွာပြုလုပ်နေတယ်လို့သမ္မတထရမ့်ကသူ့ Twitter ကနေထောက်ပြခဲ့ပါတယ်အီရန်နင်းနဲ့သူ့ရဲ့နျူကလ িয়ার စီစဉ်ကိုတိုးချဲ့ဖို့လုံလောက်တဲ့အကြောင်းဘာမှမရှိဘူးလို့ဗီယက်နမ်မှာကျင်းပတဲ့ IAEA ကနိုင်ငံတကာအမှုတွေဆိုင်အေဂျင်စီအရေးပေါ်အစည်းအဝေးမှာအမေရိကန်ဘက်ကပြောဆိုလိုက်ချိန်မှာပဲသမ္မတထရမ့်ကအခုလိုပြောတာပါ။အီရန်နင်းနဲ့လက်ရှိလှုပ်ဆောင်နေမှုတွေအားလုံးကိုရပ်ဆိုင်းလိုက်ဖို့နဲ့အရင်တိုင်းပြန်ဖြစ်အောင်နောက်ပြန်ဆုတ်ဖို့အတွက်အမေရိကန်အစိုးရကတောင်းဆိုနေတာဖြစ်ပါတယ်။